တရုတ်နိုင်ငံကထင်ရှားတဲ့နိုင်ငံရေးသမားဘိုရှီလိုင်းပေါ်ဆွေးချက်တင်ထားတဲ့အမှုအတွက်တနင်္ဂနွေနေ့မှာဆုံးဖြတ်ချက်ချမယ်လို့တရုတ်တရားရုံးတစ်ခုကပြောလိုက်ပါတယ်။တနင်္ဂနွေနေ့ဒေသဆန်တော်ကြီးမနက်ပိုင်းမှာဆုံးဖြတ်ချက်ချမယ်ကြောင်းကျင်းနန်းပြည်သူတရားရုံးကသူတို့ရဲ့ဘလော့စာမျက်နှာမှာကြေညာထားတာပါ။ကွန်မြူနတီပေါ်လစ်ဘျူရိုအဖွဲ့ဝင်ဟောင်းတူဖြစ်တဲ့ဘူအပေါ်လက်ဆောင်မှုခိုးယူမှုအာဏာအလွဲသုံးဆမှုတွေနဲ့ပြီးခဲ့တဲ့လကတရားစွဲဆိုထားတာပါ။တရားစစ်ဆေးမှုအတွက်အသက်64နှစ်အရွယ်မစ္စတာဘူကအမားအရွယ်တချို့ရှိခဲ့တယ်ဆိုတာကိုဝန်ခံပေမဲ့ဆွေးချက်အများစုကိုငင်းဆန်ခဲ့တာကြောင့်မျှော်လင့်မထားဘဲပြင်းထန်တဲ့ခုခံခြေပါမှုဖြစ်ခဲ့ပါတယ်။အခုလိုဆုံးဖြတ်ချက်ချတော့မယ်ဆိုတဲ့အတွက်လူအများစိတ်ဝင်စားစောင့်ကြည့်နေကြတဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းတရုတ်နိုင်ငံရဲ့နိုင်ငံရေးအရှုပ်တော်ကုန်တစ်ခုအဆုံးသတ်ဖို့နီးလာပြီဖြစ်ပါတယ်ခင်ဗျာ။